Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2015ခုနှစ်ဒီဇင်ဘာလ21ရက်တနင်္လာနေ့ညနေ6:00ခွဲကနေ9:00အထိအစီအစဉ်တွေကိုလိုင်းဒိုမီတာ16 19နဲ့25တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ကျွန်မရှာဖောင်ပါဒီကနေ့ညနေအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးသွားမှာဖြစ်ပါတယ်
မင်္ဂလာပါခင်ဗျာကျွန်တော်ကတော့အောင်ပါဒီညနေခင်းသတင်းတွေကိုမက်ခင်ပြူထွေးနဲ့အတူကြီးညာပြီးသွားမှာပါအီရန်အပါအဝင်နိုင်ငံ၄နိုင်ငံအပေါ်အမေရိကန်ရဲ့ခီးသွားလာခွင့်ကန့်သတ်မှုထုတ်ပြန်လိုက်တာနဲ့ပတ်သက်လို့အီရန်ကလက်မခံနိုင်ကြောင်းတုံ့ပြန်ပြောဆိုလိုက်တာဒီထိုင်းနိုင်ငံကပဇွန်လုပ်ငန်းခွင်တွေမှာကြေးကျွန်သဖွယ်ခိုင်းစေမှုအတင်းအဓမ္မခိုင်းစေမှုတွေကိုလေးလေးရှုထားမှမဟုတ်ဘူးလို့ထိုင်းအစိုးရကဒီကနေ့မှပြောဆိုလိုက်တာဒီလိုထိတ်တန့်အောင်သတင်းတွေကိုတင်ပြပေးသွားဖို့ရှိပါတယ်ရှာဖောင်ရေ
ကောင်းပါပြီရှင်တနင်္ဂနွေနေ့ညကအမေရိကန်ပြည်ထောင်စုလာဗစ်ကမြို့မှာကျင်းပပြီးစီးသွားခဲ့တဲ့မဲဆကြောလာပြိုင်ပွဲအကြောင်းနဲ့ပတ်သက်ပြီးကြားကြရမှာကတော့
ပရဇနာကနေပြီးတော့လမ်းကြီးပြင်ညာလိုက်တာဒီကိုလံဘီယာဆိုပြီးတော့ပြင်ညာလိုက်တယ်ပေါ့နော်ပြင်ညာလိုက်တဲ့အချိန်မှာညီမတို့တွေကစင်ပေါ်မှာရက်နေတယ်ပရဇနာဖတ်တဲ့ဘုတ်ပေါ်မှာဖိလစ်ပင်းဆိုပြီးတော့ပေါ်လာတယ်အဲ့တော့ပေါ့နော်ညီမတို့တွေလည်းကြည့်ပြီးတော့အယောင်အန်ဟောတော့ညီမတို့တွေကလိုက်ထက်နေတာဟုတ်
မဲဆစ်ကြောမြန်မာမဲဆစ်ကြောလာမေဘရူနီသောပြောသွားတာပါပြည်စုံကိုနောက်ပိုင်းမှနားဆင်ရဖို့ရှိပါတယ်အခုရင်ဦးဆုံးတော့တင်းလာနေညနေခင်းထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်နဲ့မခင်ပြူထွေးတို့ကကြေညာပေးပါအောင်ရှင
်အီရန်အပါဝင်နိုင်ငံ၄နိုင်ငံအပေါ်အမေရိကန်ရဲ့ခီးသွားလာခွင့်ကန့်သတ်မှုထုတ်ပြန်လိုက်တာနဲ့ပတ်သက်လို့အီရန်ကလက်မခံနိုင်ကြောင်းတုံ့ပြန်ပြောဆိုလိုက်ပါတယ်ဒါဟာကမ္ဘာ့အင်အားကြီး6နိုင်ငံနဲ့ရရှိထားတဲ့အီရန်နျူကလ িয়ার အရေးသဘောတူညီမှုကိုအမေရိကန်ဘက်ကချိုးဖောက်လိုက်တာဖြစ်တယ်လို့လည်းဆိုပါတယ်ဒီကန့်သတ်ချက်ဥပဒေအရအီရန်နိုင်ငံရဲ့စီးပွားရေးခီးသွားလုပ်ငန်းသိပ္ပံနည်းပညာနဲ့အင်ဂျင်မှုဖလှယ်ရေးစတာတွေပေါ်တည်ရောက်မှုရှိတဲ့အပြင်နျူကလ িয়ার အရေးသဘောတူညီချက်ကိုချိုးဖောက်တာဖြစ်တယ်လို့အီရန်လက်ထောက်နိုင်ငံကြားရေးဝန်ကြီးအာဘက်အရာချီကမနေ့ကတနင်္ဂနွေနေ့မှာပြောဆိုလိုက်တာပါအခုလိုကန့်သတ်မှုဟာသမ္မတဘရက်ဥဘားမားတောက်ကြနေကလက်မှတ်ရေးထိုးလိုက်တဲ့2016ခုနှစ်အမေရိကန်ဘဏ္ဍာငွေကြေးသုံးစွဲမှုဥပဒေရဲ့တစိ့တစ်ပိုင်းလည်းဖြစ်ပါတယ်။နိုင်ငံ38နိုင်ငံကအမေရိကန်ပြည်ထောင်စုကိုလာရောက်လည်ပတ်မှတ်သူတွေအနေနဲ့ဗီဇာမလိုပေမဲ့တကယ်လို့အဲ့ဒီနိုင်ငံသားတွေဟာအီရန်၊ Iraq ၊ Syria နဲ့ Sudan နိုင်ငံသားတွေအဖြစ်နိုင်ငံနှစ်နိုင်ငံရဲ့နိုင်ငံသားအနေနဲ့ခံယူထားသူတွေအတွက်တော့ဗီဇာရယူဖို့လိုအပ်မှာဖြစ်ပါတယ်။အဲ့ဒီ၄နိုင်ငံဟာအကြမ်းဖက်မှုကိုအားပေးတဲ့နိုင်ငံတွေအဖြစ်သတ်မှတ်ခံထားရတာပါ။ဒါအပြင်ဒီနိုင်ငံတွေကိုလွန်ခဲ့တဲ့5နှစ်အတွင်းသွားရောက်ခဲ့သူတွေလည်းဗီဇာလိုအပ်မှာဖြစ်ပါတယ်။ရရှိထားတဲ့ EU Nuclear ရေးသဘောတူညီချက်နဲ့ပတ်သက်ပြီးအမေရိကန်ပြည်ထောင်စုအနေနဲ့တော့အပြည့်အဝလိုက်နာမယ်လို့တန်ိဋ္ဌန်ချတာကြောင့်အမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီကအီရန်နိုင်ငံသားရေးဝန်ကြီးမမတ်ဂျဗက်ဇာရစ်စီကိုစာရေးသားပေးပို့ထားပါတယ်။ဒါအပြင်အခုဗီဇာဥပဒေသစ်ကိုသမ္မတဥပမာအစိုးရအနေနဲ့ဖယ်ရှားပေးနိုင်ကြောင်းကိုလည်းဝန်ကြီးကယ်ရီကပြောပါရခင်ဗျာ။
အမေရိကန်သမ္မတဘရက်အိုဘားမားကအိုင်အက်စ်သွေးကြွအဖွဲ့အပေါ်စက်ကြေတိုက်ခိုက်မှုတွေအောင်မြင်ရမယ်ဆိုတာသူယုံကြည်တယ်လို့ဆိုပြီးသူ့ရဲ့သမ္မတတာဝန်တွေပြီးဆုံးတဲ့အချိန်လောက်ကြာရင်တော့တိတာထင်ရှားတဲ့ထုတ်တဲ့အောင်မြင်မှုတွေမြင်ရလိမ့်မယ်လို့ယူဆထားတဲ့အကြောင်းပြောဆိုလိုက်ပါတယ်။ NPR သတင်းဌာနကဒီကနေ့ထုတ်လွှင့်တဲ့မေးမြန်းချက်တစ်ခုမှာမစ္စတာအိုဘားမားကအိုင်အက်စ်အဖွဲ့ကိုရိုက်ဆိုင်ရက်ဆက်တဲ့အဖွဲ့လို့ပြောဆိုလိုက်ပြီးဒါပေမဲ့အမေရိကန်ပြည်ထောင်စုကိုဆူဆူဝါဝါထိခိုက်ပျက်စီးအောင်လုပ်ဖို့ဆိုတာကတော့အမေရိကန်ပြည်သူတွေရဲ့လူနေမှုဘဝတွေနဲ့စတန်ဘိုးတွေကိုပြောင်းလဲအောင်လုပ်နိုင်မှာပဲဖြစ်လိမ့်မယ်လို့ပြောသွားပါတယ်။ပြည်သူတွေရဲ့စိုးရိမ်ကြောက်ကြမှုတွေကိုသူနားလည်တယ်လို့အိုင်အက်စ်အဖွဲ့အနေနဲ့အမေရိကန်ပြည်သူတွေကိုထိခိုက်နာကျင်အောင်လုပ်ကောင်းလုပ်နိုင်ပေမဲ့အမေရိကန်ပြည်ထောင်စုကိုပျက်စီးဆုံးရှုံးအောင်လုပ်နိုင်မဲ့အဖွဲ့တော်မဟုတ်ဘူးလို့သမ္မတဥပမာကပြောသွားပါတယ်။ဤရတဲ့စီရပါရှိတဲ့စစ်သွေးကြွတွေကိုချိန်ပုတ်ဖို့အတွက်အမေရိကန်ဥဆောင်တဲ့လေကြောင်းထိုးစစ်ဆင်မှုတွေကိုသမ္မတဥပမာကလိုခဲ့တဲ့တနစ်ကျော်ကစပြီးတော့ခွင့်ပြုခဲ့တာပါအဲ့ဒီချိန်ကစလို့လေကြောင်းထိုးစစ်ဆင်မှုပေါင်းအကြိမ်9000ရှိခဲ့ပြီးတော့ IS အဖွဲ့အနေနဲ့ဒီအရင်တုန်းကသူတို့ထိချုပ်ထားတဲ့နေပြည်တော်တွေက40ရာခိုင်နှုန်းကိုလက်လွတ်ခဲ့ရပါတယ်ဒါပေမဲ့လက်စစ်သွေးကြွတွေတည်းကစီးရီးယားနဲ့ယူရက်ကအဓိကမြို့ကြီးတွေအပါအဝင်နေရာအတော်များများကိုတည်ယူထားဆဲဖြစ်တာကြောင့်အမေရိကန်အနေနဲ့ IS ချေပိုးရေးလုပ်ငန်းတွေအခုထပ်ပို့ပြီးတော့လှုပ်ဆောင်တဲ့ဆိုတဲ့ဝေဖန်ချက်တွေနဲ့အမေရိကန်ကနေမြေပြင်တပ်ဖွဲ့တွေဆင်းလို့တိုက်ခိုက်ဖို့တောင်းဆိုတာတွေလည်းရှိခဲ့ပါတယ်ရှင်
။ကမ္ဘာဖလားဘောလုံးအဖွဲ့ချုပ်ဥက္ကဋ္ဌဆက်ဘတ်လာနဲ့တချိန်ကသူ့ရဲ့တပည့်ရင်းဥရောပဘောလုံးအဖွဲ့ချုပ်အကြီးအကဲမီရှဲပလာတီနီရိုကို FIFA စီကံထင်းသေးကော်မတီကဘောလုံးအကစားလောကကနေ၈နှစ်ထုတ်ပယ်လိုက်ပါတယ်။2012ခုနှစ်တုန်းကဆက်ဘတ်လာကမီရှဲပလာတီနီကိုဒေါ်လာ2သန်းပေးထားခဲ့တဲ့ကိစ္စအတွေ့အရေးယူခဲ့တာပါ။ဒီပေးခဲ့မှုကမတမာတဲ့အပေးယူလုံးမှုလားဆိုတာကိုဆွစ်ဇာလန်အစိုးရကရာဇဝတ်မှုဖွင့်စုံစမ်းနေပါတယ်။ဘောလုံးနဲ့ပတ်သက်ဆက်နွယ်သမျှလုပ်ငန်းတွေအားလုံးကိုတားမြစ်လိုက်တာကြောင့်ဖေဖော်ဝါရီလထဲမှာလုံမဲ့ဒီ FIFA ဥက္ကဋ္ဌရွေးကောက်ပွဲမှာမစ္စတာပလာတီနီဝင်ရောက်ရှင်ပြိုင်ဖို့အခြေအနေမပေးတော့ပါဘူး။ သူတို့နှစ်ယောက်လုံးကတော့ဘာမှအမှားလုံးထားဘူးလို့ညှဉ်းဆန်းထားပါတယ်စီကန်ထင်းသိမ်းရေးအဖွဲ့ရဲ့ဆုံးဖြတ်ချက်နဲ့ပတ်သက်လို့ FIFA အယူခံကော်မတီနဲ့အားကစားဆိုင်ရာခုံတမာတိတရားရုံးမှအယူခံဝင်ကြလိမ့်မယ်လို့ခန့်မှန်းရပါတယ်အခုလိုညင်းပွားပွဲဖြစ်နေတဲ့ငွေကြေးပေးဆောင်မှုနဲ့ပတ်သက်လို့သူတို့နှစ်ယောက်စလုံးကိုပြီးခဲ့တဲ့အော်တိုဘာလကလေးကဘလုံးအားကစားလောကကနေယာယီကန့်သက်တားမြစ်ထားခဲ့ကြလဲဖြစ်ပါတယ်ခင်ဗျာ
အမေရိကန်ပြည်ထောင်စု Las Vegas မြို့မှာပဒိကဘေဆက်ကြဝလာပြိုင်ပွဲကျင်းပနေတဲ့နေရာနဲ့ပလတ်ပကတ်ကလမ်းပါကြီးတစ်ခုပေါ်မှာမြို့သူတို့ကဒီလူစီကားတဲ့လူသွားလမ်းတစ်ခုပေါ်ကလူတွေကိုကားနဲ့လိုက်လိုက်တာကြောင့်မလို့လူတယောက်သေဆုံးပြီး26ယောက်ထပ်မတဲ့ဒဏ်ရာရခဲ့ပါတယ်။ဒါဟာတပေယူရပြီးတော့ကားနဲ့လိုက်လိုက်တာဖြစ်တယ်လို့ရဲတပ်ဖွဲ့ကပြောပါတယ်။တတိယကြိမ်ဒီညနေ6နာရီခွဲလောက်က Las Vegas လမ်းမကြီးပေါ်မှာဘောင်းတည်နေတဲ့ကားဟာ Paris Hotel and Casino လောက်ကစားရုံရှိမှာလမ်းသွားလမ်းလာတွေကိုလိုက်တိုက်ခဲ့တာပါလူ39ယောက်ဆေးရုံပို့လိုက်ရတယ်လို့ရဲအရာရှိ Peter Fofoli ကပြောပါတယ်။တရားရသူတွေထဲမှာဒီ6ဦးကတော့တရားအပြစ်ထက်တယ်လို့သူတို့ကပြောပါတယ်ဝတ်တိုက်တဲ့အမျိုးသမီးရဲ့ကားပေါ်မှာအသက်3နှစ်အရွယ်ကလေးငယ်တဦးလည်းပါဝင်ပြီးတော့သူတို့တဦးစလုံးကတော့ထိခိုက်ဒဏ်ရာရခြင်းမရှိခဲ့ပါဘူးလောလောဆယ်အမျိုးသမီးကို Clark မြို့ရဲစခန်းမှာဖမ်းဆီးထိန်းသိမ်းထားပါတယ်လူတွေကိုကားနဲ့တပေတကာဝတ်တိုက်ခဲ့တာပတ်ပြီးပဲလို့အခုဖြစ်ရဟာအဆက်ဖက်ဝါဒဆွဲလို့ရတော့မဟုတ်ဘူးလို့ရဲတပ်ဖွဲ့ကပြောပါတယ်2015ဘေဆက်ကြဝလာပြိုင်ပွဲကျင်းပနေတဲ့နေရာဒီမှာအခုဖြစ်ရဖြစ်ခဲ့တာပါပဒိကဒီပဲဆက်ကြဝလာပြိုင်ပွဲမှာတော့စူရသူရဲ့နာမည်ကိုအခမ်းအနားမူ Steve Harvey ကပါဝင်ကြေညာခဲ့တာကြောင့်ပြိုင်ပွဲဝင်သူတွေကြားမှာစွေစွာဖြစ်ခဲ့ရပါတယ်။ဒီနှစ်ပဲဆက်ကြဝလာစုကိုအမေရိကန်ရတဲ့သူဟာဖိလစ်ပိုင်ပဲဖြစ်ပေမဲ့ကိုလံဘီယာပဲဆိုပြီးတော့အခမ်းအနားမူကနေပြီးတော့ပါဝင်ကြေညာခဲ့တာပါ။အဲ့ဒီလိုဖြစ်ခဲ့တဲ့အတွက်သူ့မှာအပြေအဝတာဝန်ရှိပါတယ်လို့လည်းအခမ်းအနားမူ Steve Harvey ကအတူအကျတောင်းပန်ခဲ့ပါတယ်ရှင်။
VOA American အသံညနေပိုင်းမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ16 kHz 1063ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
။တင်းလာနေညနေခင်းသတင်းတွေကို VOA ကနေဆက်လက်ကြေညာနေပါတယ်ရေရပစ္စည်းပစံလုံငန်းကွင်တွေမှာကြေးကျွန်တပွဲခိုင်းစေမှုအတင်းအကျပ်အထမခိုင်းစေမှုတွေကိုလစ်လျူရှူထားမှာမဟုတ်ဘူးလို့ထိုင်းအစိုးရကဒီကနေ့ပြောဆိုလိုက်ပါတယ်။ထိုင်းနိုင်ငံပစံလုံငန်းကွင်ကစုံစမ်းတွေ့ရှိချက်တွေကိုလွန်ခဲ့တဲ့သတင်းပတ်တုန်းက AP သတင်းဌာနကနေထုတ်ပြန်ခဲ့ပြီးနောက်အမေရိကန်၊ဥရောပနဲ့ဩစတြေးလျအပါအဝင်ကမ္ဘာတဝန်းကဒီအခြေအနေပေါ်အံ့အားသင့်တုန်လှုပ်ခဲ့ကြပါတယ်။ဒီဇင်ဘာလ14ရက်နေ့ AP ရဲ့သတင်းထုတ်ပြန်ချိန်မတိုင်မီကလေးကထိုင်းအစိုးရအနေနဲ့ဒီလုံငန်းကွင်ကအခြေအနေတွေကိုတည်ထားပြီးဖြစ်တယ်လို့ထိုင်းရဲ့အရာရှိတွေရေးရတဲ့တခြားအရာရှိတွေခြံရမ်းပြီးတော့အစိုးရပြောခွင့်ရပုဂ္ဂိုလ်ဆန်ဆန်ခရူကီနာကပြောသွားပါတယ်။ AB သတင်းဌာနရဲ့တင်ပြမှုဟာမှန်ကန်မှုမရှိဘဲဒီလိုအခြေအနေတွေကိုအစိုးရကအရင်ဆုံးသိခဲ့တာလို့လည်းဆိုပါတယ်။နိုင်ငံတကာမှာထိုင်းနိုင်ငံဟာပစွန်အဓိကအများဆုံးတင်ပို့ရောင်းချတဲ့နိုင်ငံတွေထဲမှာပါဝင်ပြီးရေရွက်လုပ်ငန်းကနေနှစ်စဉ်9ဘီလီယံလောက်ရရှိနေတယ်လို့ခန့်မှန်းထားပါတယ်။AB ကထုတ်ပြန်တဲ့သတင်းမှာမြန်မာနိုင်ငံကတရားဝင်စာရွက်စာတမ်းမရှိဘဲရွှေ့ပြောင်းဝင်ရလာသူအတော်များများကိုဒီလုပ်ငန်းတွေမှာခိုင်းစေထားတယ်ဆိုပြီးတော့ဖော်ပြထားတာပါ။အလုပ်သမားတွေကလိန်လေလှဲပြားခံရပြီးပစွန်အခွန်ခွာတဲ့လုပ်ငန်းတွေမှာရောင်းချခံခဲ့ရတာပါ။ဒီလုပ်သားတွေကတရက်ကို16နာရီလောက်အလုပ်ခိုင်းစေခံရပြီးအလုပ်နားရက်မရှိသလိုလုံအားကမရတာဒါမှမဟုတ်အနှိမ်ငယ်သာရရှိတယ်လို့ AB သတင်းမှာဖော်ပြထားပါတယ်။နောက်အဲ့ဒီထဲကလုပ်သားအများစုဟာကုမ္ပဏီကိုအချွေးပြန်ဆက်ရပါတယ်။ကုမ္ပဏီကလုပ်သားတွေဝယ်ရတဲ့ငွေကိုဒီလုပ်သားတွေရရှိတဲ့ဝင်ငွေတွေကနေပြန်ဖြတ်ယူတာပါတချို့လုပ်သားတွေဆိုရင်လည်းဖမ်းဆီးချုံနောက်မှုကိုခံထားသလိုအပြင်သွားကျင်တဲ့သူတွေဆိုရင်လည်းသူတို့ရဲ့ကလေးတွေဇနီးတွေကိုနောက်မှခြံထားခဲ့ရပါတယ်ဒီကနေ့ကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာတော့အစိုးရအရာရှိတွေကအခုလိုအတင်းအဓမ္မဆေးခိုင်းမှုတွေရှိနေတယ်ဆိုတာကိုညှဉ်းဆန်းခြင်းမရှိပေမဲ့ AP သတင်းတွေကရဲတွေလက်ယူပြီးတော့ဒီလိုအခြေအနေတွေကိုမတိကျိုးကျွန်ပြုနေတယ်ဆိုတဲ့အချက်တွေကိုတော့လက်မခံနိုင်ကြောင်းပြောဆိုပါရခင်ဗျာ
တရုတ်နိုင်ငံကွမ်တောင်ပြည်နယ်တောင်ပိုင်းရှန်ဆန်းမြို့ကစစ်ဘုဆုံတစ်ခုမှာတနင်္ဂနွေတွေကပြပြချမှုကြောင့်လူပေါင်း91ယောက်ပျောက်ဆုံးနေတယ်လို့တရုတ်အာဏာပိုင်တွေကပြောပါရယ်စစ်ဘုဆုံထက်ကပြေးစားတွေပြိုကျခဲ့တာမှာဆက်ယုံ44ယုံယောဂတ်တစ်ခုနဲ့အလုတ်တမအဆောက်3ခုအပါအဝင်အဆောက်ဦး33လုံးထိခိုက်ပျက်စီးခဲ့တယ်လို့မျက်ပြည့်တွေ့သူတွေကပြောပါရယ်အပျက်စီးတွေနဲ့ပြည်တည်တဲ့စတူရက်မီတာ9000ပတ်လည်နေရာမှာအရေးပေါ်ဝင်တဲ့1500လောက်ကရှာဖွေရတဲ့ကယ်ဆယ်ရေးလုပ်ငန်းတွေလှုပ်ဆောင်နေကြပါရယ်ဘိုးပြစ်ထံရွာသွန်းပြီးတဲ့နောက်ဗီတာတရားအပြစ်ရှိတဲ့ဆောက်လုပ်ရေးလုပ်ငန်းတွေကဆွတ်ပြစ်ပစ္စည်းတွေအပိုက်တွေနဲ့ဒီမြေတွေပြိုကျခဲ့တာဖြစ်တယ်လို့ဗီယာတဲ့အရေးပစ္စည်းဝန်ကြီးဌာနကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။ပြပြမှုကြောင့်တရုတ်နိုင်ငံရဲ့ထိတ်တန့်ရေနံတဲ့ဓာတ်ငွေကုမ္ပဏီပက်တိုချိုင်းနာပိုင်တဘာဝဓာတ်ငွေပိုက်လိုက်တစ်ခုလည်းပေါက်သွားခဲ့ပါတယ်။ပျောက်ဆုံးသူတွေထဲမှာတော့မျိုးသား99ဦးနဲ့မျိုးသမီး32ဦးပါဝင်တယ်လို့တရုတ်ဆိုရပိုင်စေဝါသတင်းကဖော်ပြပါတယ်။လ ူ900လောက်ကတော့မြေပြုံမှုမဖြစ်ခင်မှာဘေးလူရာကိုပျောက်ရွှေ့နိုင်ခဲ့ပါတယ်။လုပ်ငန်းခွင့်ဘေးကင်းလုံခြုံမှုမရှိတာ၊ကြီးကြပ်မှုအားနည်းတာနဲ့အချစ်ပြတ်ချဆမှုတွေကြောင့်စက်ရုံလုပ်ငန်းတွေမှာပတော်တဆအခြေအနေတွေတိုးပြီးတော့ဖြစ်လာနေတဲ့အပေါ်တရုတ်ဆိုရကလည်းပြစ်တင်ဝေဖန်ခံရပါတယ်။ဩဂတ်စ်လတော့ကလည်းဓာတ်ရုပ်ပစ္စည်းတူလာရုံတစ်ခုမှာပြီးလောက်ပောက်ကွဲမှုတချို့ဖြစ်ခဲ့တာကြောင့်လူပေါင်း160တိပါတိဆုံးခဲ့ရပါသေးတယ်။အဲ့ဒီပောက်ကွဲမှုတွေဆက်ဆက်လို့တော့ကုမ္ပဏီဝန်ထမ်း17ယောက်နဲ့အစိုးရအရာရှိ17ယောက်ကိုအာလာဘိုင်တွေကဖမ်းဆီးထိန်းသိမ်းထားပါတယ်ရှင်
။အင်ဒိုနီးရှားအလယ်ပိုင်းမှာနေမြုပ်ခဲ့တဲ့ခီးသည်တွေကတို့တင်မောကနေနောက်ထပ်အသက်ရှင်ကျန်နေနိုင်သူတွေကိုကယ်ဆယ်ရေးအဖွဲ့တွေကစစ်ဖက်သုံးရဟတ်ရင်တွေကယ်ဆယ်ရေးမော်တော်ဘုတ်တွေအသုံးပြုပြီးဒီကနေ့မှဆက်လက်ရှာဖွေနေပါတယ်။စနေနေ့ကဆိုးရွားတဲ့ရာသီဥတုကြားဆူလာဝေစီဒေတာရဲမှရှိတဲ့ကိုလာကာကနေစီဝါကိုဂရုသင်းမောခုံမောင်းနေစဉ်တိမောက်ခဲ့ပြီးတဲ့နောက်လူပေါင်း39ယောက်ကိုကယ်တင်နိုင်ခဲ့တယ်လို့အာနာဝိုင်တွေကပြောဆိုပါရယ်သင်းမောတိမောက်ဆင်မှာလိုင်းလုံးနေရ5မီတာအမြင့်ထီအောင်ရှိနေခဲ့တာပါဒီဂရုသင်းမောပေါ်မှာကလေးအများအပြားအပါဝင်ခရီးသည်100ကျော်နဲ့သင်းမောအမှုရမ်းတွေလိုက်ပါလာခဲ့ပြီးအခုအချိန်ထိလူပေါင်း80လောက်ပျောက်ဆုံးနေပါရယ်ပြန်လည်ဆယ်ယူရရှိတဲ့ရုပ်အလောင်းတွေအလုံးဟာကလေးငယ်တွေဖြစ်တယ်လို့အင်ဒိုနီးရှားနိုင်ငံဘေးအန္တရာယ်ကာကွယ်စောင့်ရှောက်ရေးအေဂျင်စီတာဝန်ရှိသူတွေက VOA ကိုပြောပါရယ်အင်ဒိုနီးရှားမှာကျွန်းစုပေါင်း 18,000 ကျော်အထိရှိပြီးအများစုဟာဂရုသင်းမောတွေကိုအားထားမိခိုနေရတာပါဒါပေမဲ့လည်းဒီလိုအပ်ချက်ကိုဖြည့်ဆည်းဖို့အားနည်းချက်တွေရှိနေပြီးအခုလိုမကြာခဏသင်းမောမှောက်တာမျိုးလည်းအင်ဒိုနီးရှားမှာဖြစ်လေရှိပါရယ်ခင်ဗျာ
အိန္ဒိယနိုင်ငံမှာ2012ခုနှစ်ကအမျိုးသမီးငယ်တဦးကိုအုပ်စုဖွဲ့အထမပြုကျင့်ခဲ့ကြတဲ့အမျိုးသား6ယောက်ထဲကတစ်ယောက်ဖြစ်တဲ့လူငယ်တဦးကိုပြန်ပလုတ်ပေးပဲဆက်ပြီးတော့ထိသိမ်းထားဖို့တောင်းဆိုတဲ့ယူကန်ကိုအိန္ဒိယတရားရုံးချုပ်ကပယ်ချလိုက်ပါတယ်။လက်ရှိအိန္ဒိယဥပဒေအရအရွယ်ပျောက်သေးသူတဦးကိုတုံးတစ်ချက်ပို့ပြီးတော့ထိသိမ်းထားလို့မရဘူးလို့တရားရုံးကဒီကနေ့ပြောပါတယ်။ပတရားပြုကျင့်ခဲ့သူ9ယောက်ကိုထောက်ချခဲ့ပေမဲ့အသက်18နှစ်အရွယ်ဒီလူငယ်ကိုတော့အိန္ဒိယဥပဒေအရပြုပြည်ရေးစခန်းတစ်ခုမှာတုံးတစ်ထိသိမ်းထားတာပါ။ပြပြထိတ်သိစကမ်းမှာအသက်20ပြည့်သွားတဲ့ဒီလူငယ်ကိုဆက်လက်ထိထားဖို့အတွက်အမျိုးသမီးများဆိုင်ရာဒေးလီကော်ပရှင်ကတောင်းဆိုလာတင်သွင်းခဲ့တာပါဒီထဲမှာပတရားပြုကျင့်ခဲ့တဲ့ဒီလူငယ်ကိုတကယ်တမ်းစိတ်ပိုင်းဆိုင်ရာပြပြပြောင်းလဲသွားအောင်လှုပ်ဆောင်ခဲ့တဲ့ဆိုတာကိုဖော်ပြတဲ့အထောက်အထားဘာတစ်ခုကိုမှအိန္ဒိယဆိုရကမပြခဲ့သလိုအမျိုးသမီးတွေအပေါ်နောက်ထပ်အကြီးကျယ်ချိတ်ချမှုဖြစ်စေနိုင်တဲ့ရာဇဝတ်ပြစ်မှုကျူးလွန်လွယ်တဲ့စိတ်မျိုးဒီလူငယ်မှာဆက်ပြီးတော့ရှိနေနိုင်သေးတယ်လို့အမျိုးသမီးများဆိုင်ရာဒေးလီကော်ပရှင်ကရည်သားထားပါတယ်ရှင်
ထိတ်တန့်ရောက်တဲ့ဒင်းတွေကိုကိုအောင်နဲ့မှခင်ပြထွေးတို့ကြေညာပေးခဲ့တာပါအခုဆက်လက်ပြီးတော့ဆက်သွယ်မြင်းမြန်းချက်တွေကိုထုတ်လွှင့်ပေးပါတော့မယ်အရင်ဦးဆုံးအနေနဲ့ကဘာတဝမ်းကပြိသက်တွေအံ့အားသင့်သွားစေခဲ့တဲ့စစ်ကြောလာအလမဲ့ပြိုင်ပွဲနဲ့ပတ်သက်တဲ့မြင်းမြန်းချက်အကြောင်းကိုထုတ်လွှင့်ပေးသွားပါမယ်ကဘာတဝမ်းနိုင်ငံပေါင်း80ကအလမဲ့တွေဝင်ရောက်ရှင်ပြိုင်ခဲ့တဲ့64ချိန်မြောက်မဲ့စစ်ကြောလာပြိုင်ပွဲမှာတော့ဖိလစ်ပိုင်အလမဲ့ Fia Alonso Wasbaga 2015ခုနှစ်အတွက်မဲ့စစ်ကြောလာတရဖူစောင်းသွားပါတယ်တရဖူဆုရှင်ကိုကိုလံဘီယာကအလမဲ့ဆုခူးရရှိခဲ့ကြအောင်အစီအစဉ်မှုကမာယွင်းကြေညာခဲ့ပြီးတဲ့နောက်ပိုင်းမှာမှတောင်းပန်စကားကိုပြောပြီးတော့တရဖူဆုရှင်အစ်စ်အမဟာမစ်ဖိလစ်ပင်းဖြစ်ပါတယ်လို့ပြန်ပြီးကြေညာခဲ့တာကြောင့်ပြိုင်ပွဲတွေဝင်တဲ့လူတွေကြားမှာရောကဘာတလွားကပြိတ္တကြားမှာပါအန်အားမြင်သက်ခဲ့ရပါတယ်အမေရိကန်ပြည်ထောင်စုလာဗစ်ဂတ်မြို့မှာ Planet Hollywood Hotel မှာတနင်္ဂနွေနေ့ညကကျင်းပခဲ့တဲ့မဲ့စစ်ကြောလာပြိုင်ပွဲမှာမဲ့စစ်ကြောလာမြန်မာမစ်မေဘရနီတော့လေဝင်ရောက်ရှင်ပြိုင်ခဲ့တာပါစကားတင်စီးရင်မှာမပါဝင်ခဲ့ပေမဲ့ပွဲစဉ်တလျှောက်လုံးမှာအများစိတ်ဝင်စားမှုကိုရရှိခဲ့တဲ့မြန်မာအလမဲမေဘရနီတော့အနေနဲ့မဲစစ်ကြောလာပြိုင်ပွဲကြီးမှာတွေ့ကြုံခဲ့ရတဲ့အတွေ့အကြုံတွေနိုင်ငံတကာအလမဲတွေနဲ့မြန်မာအလမဲတွေကြားဘာတွေများကွာခြားတယ်လဲဆိုတာနဲ့အခုပြိုင်ပွဲတွေကနေရရှိတဲ့အတွေ့အကြုံတွေကိုမြန်မာပြည်သူတွေနဲ့ဘာတွေများမျှဝေခြင်းပါတယ်လဲဆိုတာကိုပြိုင်ပွဲအပြီးမှာပဲမတင်ကြီးထိုက်ကဆက်သွယ်မြင်းမြန်းတဲ့အခါမှာတော့ပြိုင်ပွဲတလျှောက်လုံးစိတ်လှုပ်ရှားရဆုံးဖြစ်ခဲ့ရတာကတော့တရဖူဆုရှင်ကိုမာယွင်းကြေညာခဲ့တဲ့အခိုက်အတန့်ဖြစ်တယ်လို့အခုလိုစပြီးဖြည့်ကြားခဲ့ပါတယ်ရှင်
နောက်ဆုံးပေါ့နော်ပရီဇန်နာကနေပြီးတော့လှမ်းပြီးပြင်ညာလိုက်တာဒီကိုလံဘီယာဆိုပြီးတော့ပြင်ညာလိုက်တယ်ပေါ့နော်ပြင်ညာလိုက်တဲ့အချိန်မှာညီမတို့တွေကစင်ပေါ်မှာရက်နေတယ်ပရီဇန်နာဖတ်တဲ့ပုံပေါ်မှာဖိလစ်ပင်းဆိုပြီးတော့ပေါ်လာတယ်အဲ့တော့ပေါ့နော်ညီမတို့တွေလည်းကြည့်ပြီးတော့အယောင်အံ့ဩသွားတယ်ညီမတို့တွေကလိုက်ထက်နေတာကိုစင်ပေါ်မှာတန်းမြင်နေရတာကိုတန်းမြင်နေတော့အံ့ဩသွားတော့အဲ့ဒါလည်းနောက်သူတို့ကိုကြည့်လိုက်တော့သူတို့ရဲ့အကိစ္စနဲ့ပတ်သက်ပြီးသူတို့တွွှင်းနေတာတွေ့တော့ဟာဒါမှားသွားသူတော့ဆိုပြီးသိသွားတာနောက်မှသူတို့တွေအဲ့ဒီပရဒနာကိုရိုင်ဝါပေါ့နော်သူထုတ်ပေါ်ပြီးတော့ဒါသူ့အမှားပါဆိုပြီးတော့ပေါ့နော်တကယ်ရတာဖိလစ်ပင်းမယ်ပါကိုလံဘီယာမယ်မဟုတ်ပါဘူးဆိုပြီးပြောလိုက်တာဟောလေတော်တော်လေးကိုလေအကုန်လုံးကအံ့ဩသွားတာပေါ့နော်လူတွေကဒေါသတွေလည်းထွက်ကြတာပေါ့ဟုတ် ဒီခေါင်းနဲ့မုံမတ်တော်မှလေဘလို့ဖြစ်လို့ပြီးသွားလဲမသိလိုက်ရှင
်ဖိလစ်ပီးမဲ့ရွေးခံရတဲ့အပေါ်မှာညီမအနေနဲ့ရောဗာများပြောချင်ပါတယ
်အမှန်တိုင်းကျောင်းဖိလစ်ပီးကသူတို့ညီမတို့နဲ့ရှင်ညီမတို့ကဒီ universe ကိုဝင်ကြိုင်တာအခုမှဆိုရင်၃နှစ်ပဲရှိသေးတယ်ဖိလစ်ပီးကနှစ်ပေါင်းမနည်းတော့ဝင်ကြိုင်လာတဲ့အခွင့်အရေးပေါ့နော်ပြီးတော့သူတို့ရဲ့ပရိသတ်တွေကအရန်ကိုပိုတင်ကောင်းတယ် background ကောင်းတယ်တော်တော်များများပရိသတ်တွေလာပြီးတော့အားပေးကြတာကိုတွေ့ရတယ်ပေါ့နော်ဟိုမစ်တေကိုသူတို့ရှိမှဒီမစ်ဆိုတာအရန်ပေါပူလာဖြစ်တယ်ပေါ့အဲ့တော့အရန်ပိုတင်လည်းကောင်းပြီးတော့ပေါ့နော်ဟို training တွေလည်းတော်တော်လေးကိုကောင်းတာကိုတွေ့ရတယ်ညီမဒီဖိလစ်ပင်းမယ်နေကညီမနေက roommate ပါဟိုသူနဲ့တွေ့လိုက်တဲ့အချိန်မှာပေါ့နော်သူကတကယ်ကိုတော်တော် train ထားတယ်ဆိုတော့သိတာပါတယ်ဟိုပေါ့နော်ဒီလိုအရင်လဲသူ့အတွက် pressure ကြီးလဲများတာကိုညီမတွေ့ရတယ
်အဲ့တော့ Miss Philippines အကြောင်းလဲပြောပါအောင်ရှင်သူ ਨੇ မှတ်မှတ်ရရဘာတွေများရှိပါလဲ तू ကတကယ်ပဲဒီစုနဲ့ထိုက်တန်ပါရဲ့လား
तू ကအရင်ကပေါ့နော်တခုတူအရင် control လုပ်တယ် तू နှိမ့်နေပေါ့နော် तू အရင်စကားပြောတာလဲတကယ်ကောင်းတယ်အတရားကျင့်တော့ तू အရင်မှန်းနိုင်ကြည့်တယ်လို့ထင်ကြရတယ်ဒါပေမဲ့ तू နဲ့တကယ်ပေါင်းကြည့်တဲ့အခါမှာ तू အရင်ခင်မို့ကောင်းတယ်လို့ပြောပါဟိုသူကအနေနဲ့မနော်ညီမတို့အပေါ်လဲသူချင်းချင်းမင်းမင်းနဲ့သူဆက်ဆံတယ်ပေါ့တခါတလေသူကအနေလာတခြင်းဖွင့်ပြီးတော့ရမ်းလဲပြောကိုကောင်းတယ်
အဲ့တော့ပြိုင်ဘက်တွေချင်းချင်းပေါ့ဒါကိုနဲ့ပြိုင်နဲ့ပြိုင်ဘက်တွေချင်းချင်းတခန်းထဲမှာအတူနေရတယ်နိုင်ငံတကာကနေပြီးတော့ဒါ background မတူတဲ့လူတွေလဲလာကြတယ်ပေါ့နော်ဒီလိုလူတွေကြားမှာညီမတို့အနေနဲ့ပေါင်းတင်ဆက်ဆံရေးနေရထိုင်ရဒီပေါ်မှာရောညီမအနေနဲ့ဘာတွေတွေ့ခဲ့လဲဟိုဒီပေါ်မှာတွေ့ခဲ့တဲ့ဟာတွေရောဘာတွေများမျှဝေခြင်းပါတယ်ရှင
်အမှန်တမ်းပြောရရင်ပေါ့နော်ညီမတို့ဒီဘယ်လိုပြောရမလဲဆိုညီမတို့အမြဲတမ်းတစ်ခုရှိတာပေါ့နော်ညီမတို့ဒီလက်တင်ဆိုလဲလက်တင်ကြအုပ်စုအာရှဆိုလဲအာရှတော့အုပ်စုမျိုးကြတာများတယ်ရှင်ညီမတို့ရဲ့အဖွဲ့ထဲမှာဆိုရင်ညီမရဲ့ဖိလစ်ပင်းရဲ့ဒီမလေးရှားရဲ့ချိုင်းနာရဲ့ပေါ့နော်အာရှအဖွဲ့ရလူတွေညာတော့အဖြစ်ပြုစုနေကြတာပေါ့နော်အဲ့လိုမျိုးတွေနေကြတယ်တယောက်နဲ့တယောက်လည်းသိပ်ပြီးတော့ပတ်သက်ကြတာမဟုတ်ဘူးပေါ့နော်ဟိုတစ်ခါတလေတော့လည်းနည်းနည်းတော့ဟိုခိခိုက်မှုလေးတွေတော့ရှိတယ်ရှင်နိုင်ငံနဲ့တတ်တတ်ပြီးတော့ဒီအဲ့လိုမျိုးတွေပေါ့နော်ဟိုလူမျိုးခွဲကြတာမျိုးတွေအာရှတိုက်ကလူနဲ့တူလို့ဆိုပြီးတော့ပြောတာတွေတောင်ရှိတယ်သူတို့လက်တင်ကလူကဓာတ်ပုံရိုက်လိုက်လို့ပေါ့နော်ပုံစံတစ်ခုဖြစ်သွားရင်အာရှတိုက်ကလူနဲ့တူသွားပြီဆိုပြီးတော့ညီမတို့အာရှတိုက်ဘက်ကလေးကိုအဲ့လိုမျိုးပြောတာမျိုးတွေလည်းတစ်ခါတလေခံရတယ်ရှင်ဟိုအဲ့တော့ပေါ့နော်ဟိုတစ်ခါတလေတော့လည်းလို့အခက်ခဲလေးတွေကတော့အများကြီးပါပဲရှင
်အဲ့တော့ဒါနိုင်ငံတကာပေါ့နော်အခုဆိုရင်ဒါ81ယောက်ထဲမှာတယောက်ကတော့ထွက်သွားတော့80ပေါ့နော်ဒီအလှမဲ့ 80 နဲ့ညီမဒီရင်မောင်တန်းပြီးတော့ပြိုင်ခဲ့တယ်ဒီပေါ်မှာဒီမြန်မာနိုင်ငံအလှမဲ့တယောက်အနေနဲ့ပေါ့နော်နိုင်ငံတကာအလှမဲ့တွေနဲ့အဓိကဘာတွေကွာခြားမှုတွေရှိနေလဲရှင
်အတွင်းစီရတွေကသူတို့ကအရန်ကိုပေါ့နော်ယုံကြည်မှုပြင်းထန်တယ်သူတို့ကိုသူတို့အရန်ကိုယုံကြည်တယ်ညီမလူမျိုးတွေဆိုရင်ငယ်ငယ်လေးတွေကပေါ့နော်မိဘရဲ့အုတ်ထင်မှုအောင်မှနေလာတော့အရန်ကိုပေါ့နော်ကိုယ်တောက်စိတ်တွေရှိတယ်ပေါ့နော်ညီမတို့တွေကြတော့ဟိုအရန်ကိုတောက်ပြတ်တတ်တယ်ဒီလိုကြီးလာတဲ့အချိန်မှာလူရှင်းမှပြောရဲဆိုရဲကညီမတို့တော်တော်ကြင့်ယူကြရတယ်ရှင်သူတို့တွေကတော့အဲ့လိုမဟုတ်ဘူးအရန်ကိုခွဲပြားခြားနာရယ်ပေါ့နော်တကယ်ကိုသူတို့ကိုသူတို့ကိုဘယ်ရမဆိုမလုပ်ရဲမလုတ်တက်ပြင်မဲ့လေသူတို့ဆန်းလို့ကြည့်မယ်ဆိုရဲသူတို့ရဲ့စိတ်သက်တွေကအရန်လေးသားဖို့ကောင်းတယ်ဆိုကျွန်တော်မှုပြင်းထန်တယ်ပေါ့နော်သူတို့တွေ
ဟုတ်ကဲ့အခုပြိုင်ပွဲမှာပြိုင်ခဲ့ရတာအားရကျေနပ်မှုရှိပါလား
ကျေနပ်မှုကတော့ညီမရှိပါတယ်ဘာလို့လဲဆိုတော့ညီမအကောင်းဆုံးရှင်ပြိုင်ခဲ့တယ်ပေါ့နော်ဟိုအကောင်းဆုံးရှင်ပြိုင်ခဲ့တဲ့အတွက်လည်းညီမကိုညီမလည်းကျေနပ်ပဲဟိုရလက်တွေပါတွေတော့ညီမမကြည့်ကြတော့ဘူးညီမကိုယ်ကိုလည်းယုံကြည်ပြီးတော့အကောင်းဆုံးကြိုးစားခဲ့တယ်လို့ညီမယုံကြည်တယ်ပေါ့ဟိုသူတို့စီကလည်းညီမအတွေ့အကြုံတွေအများကြီးလေ့ရခဲ့ပါတယ်သူတို့စီကအတွေ့အကြုံတွေညီမအတူယူနိုင်လို့ဒါပေါ့နော်ညီမနိုင်ငံကပြည်သက်တွေကညီမကိုအားပေးလာတယ်ပေါ့ညီမဒီမှာကြိုင်နေတဲ့အချိန်မှာသူတို့စီကအားပေးမှုတွေအများကြီးရလာတယ်လို့ညီမယုံကြည်ပါတယ်
မြန်မာအလမဲမေဘရူနီတော်ကတော့အခုပြိုင်ပွဲပြီးမြန်မာနိုင်ငံကိုပြန်ရောက်ရှိတဲ့အခါမှာလည်းအလမဲတူဦးအနေနဲ့ဆက်လက်ရတည်သွားမှာဖြစ်ပြီးနိုင်ငံတကာအလမဲပြိုင်ပွဲကိုဝင်ရောက်ရှင်ပြိုင်လို့သူမြန်မာအလမဲတွေကိုလည်းအတွေ့အကြုံတွေဖလှယ်မြဝေမဲလို့ VOA နဲ့အမြင်မြန်ကန်မှာပြောဆိုခဲ့ပါတယ်အခုဆက်လက်ပြီးတော့ဖိလစ်ပိုင်အင်ဒိုနီးရှားထိုင်းနဲ့ဂျပန်တို့လိုအာရှနိုင်ငံတွေကအလမဲတွေစကားတင်ဆင်းဝင်ခဲ့ပြီးအာရှတိုက်သူဖိလစ်ပိုင်အလမဲသရဖူဆောင်ခဲ့တဲ့ Miss Universe ပြိုင်ပွဲကြီးမှာမြန်မာနိုင်ငံကလည်းနှစ်ပေါင်း50ကျော်အတွင်းတတိယကြိမ်အဖြစ်ဝင်ရောက်ရှင်ပြိုင်ခဲ့ပါတယ်။မြန်မာအလမဲတွေဟာနိုင်ငံတကာအလမဲတွေနဲ့ရင်းမောင်းတန်းနိုင်တဲ့အနေအထားမှာရှိပေမဲ့စကားတင်ဆင်းဝင်ပြီးစုတွေချိတ်ဖို့ကတော့ဆက်လက်စ조사ရအောင်မှာဖြစ်တယ်လို့မဲစစ်ကြဝလာမြန်မာအဖွဲ့အစည်းရဲ့ National Director ကပြောပါတယ်။မဲစစ်ကြဝလာမြန်မာအဖွဲ့အစည်းအနေနဲ့နောက်လာမဲ့ ပြိုင်ပွဲတွေမှာနိုင်ငံတကာအလမဲတွေနဲ့ရှင်ပြိုင်နိုင်ဖို့မြန်မာအလမဲတွေကိုဘလို့လေ့ကျင့်ပြိုးထောင်ပေးသွားမလဲဆိုတာနဲ့အခုရှင်ပြိုင်ခဲ့တဲ့အတွေ့အကြုံတွေကိုမသိငီထိုက်ကဆက်သွယ်မေးမြန်းရမှာ National Director မဆိုးယူဝေကအခုလိုစပြောပါရရှင်
ကျွန်တော်တို့ဟိုဒါနဲ့ဆိုတတိယအကြိမ်မြောက်လာပြိုင်တာပေါ့နော်။လာပြိုင်တော့ဟိုတစ်နှစ်နဲ့တစ်နှစ်နဲ့တော့ပို့ပို့ပြီးတော့လေရလက်ကောင်းလာတယ်။ဟိုပို့ပြီးတော့လေကျွန်တော်တို့ဟို popular လည်းဖြစ်လာတယ်ပေါ့။ပို့ပြီးတော့လေလူတွေလည်းစိတ်ဝင်စားလာတဲ့အတွက်တစ်နှစ်နဲ့တစ်နှစ်ထဲတော့ပို့ကောင်းလာတဲ့အတွက်ဟိုကျွန်တော်ဒီနေ့တိုင်ပွဲလေးမှာလည်းရှင်းနပ်ပါရစေ
။ဒီနှစ်ပြိုင်ပွဲဆိုလို့ရှိရင်သူ့ရဲ့ဟို national costume အပါအဝင်ပေါ့နော်။သူလဲကြတာစပြီးတဲ့ခါရောက်တော့လူတွေရဲ့ပို့ပြီးတော့စိတ်ဝင်စားမှုရလာတာလည်းတွေ့ရပါတယ်။အဲ့တော့အခုပြိုင်ပွဲမှာရောမဆိုးယူဝေတို့အနေနဲ့ကိုယ့်ဘက်ကအားသာချက်အားနည်းချက်ပေါ့နော်။ဘာတွေများတွေ့ရပါသလဲရှင
်။ဟိုအလားမယ့်အနေနဲ့ရှိမယ်ဆိုရင်တော့ကျွန်တော်တို့ဟိုမြန်မာတွေအနေနဲ့ကြတော့အကြံပေါင်းလေးပါလေးတွေကြတော့နည်းနည်းပေါ့လိုအပ်မှုရှိတယ်လို့ထင်တယ်ရှင်။အများဆုံးမှကြတော့လေကျွန်တော်တို့သူများနဲ့ရှင်လိုက်ပြီးရှင်တော့ဟိုနည်းနည်းအကြံပေါင်းမှတော့နည်းနည်းအားနည်းတယ်လို့ထင်တယ်။ကျန်တဲ့အားတော့ဟိုသိပြီးတော့ပါတယ်လို့တော့မထင်ပါဘူးရှင်။ဟိုဒီကားဟာလည်းပြောမယ်ဆိုတော့ဒီပြိတက်ပေါ့နော်။ပြိတက်အင်အားတော့တော်တော်လေးအခုမှကျွန်တော်တို့စတင်တာလည်းဖြစ်တယ်ဟိုဒါလည်းဟိုစိတ်ဝင်စားတာလည်းနည်းသေးတဲ့အတွက်ဒီဆမ်းမာထဲမှာရှိတဲ့ပြည်သက်အင်အားတော့ကျမတို့ဟိုမြန်မာပြည်သက်အင်အားတော်တော်ကိုနည်းတာတွေ့ရတယ်ပေါ့နော
်ဟုတ်ကဲ့ရှင
်အားပေးမှုလိုပါတယ်ရှင်အဓိကအခုရောက်သွားတဲ့ဟိုဒီဥမာနောက်ဆုံးစကားတွေ9ရောက်ဝင်တယ်လို့10ရောက်ဝင်တယ်လို့ဆိုတော့ဟိုပြည်သက်အင်အားလည်းတော်တော်ကိုများပါတယ်ရှင်ကျမအဲ့ဒါကိုလည်းလေဟိုအများကိုလည်းသိစေချင်ပါတယ်ရှင်ဟောသူတို့ကအဲ့ဒါကိုလည်းသိတာပေါ့နော်ဒီနောက်ခံပြေးတဲ့အင်အားစိတ်ဝင်စားမှုဘယ်လောက်ရှိလဲဆိုတော့အချက်တွေပေါ်မှာလည်းထည့်စဉ်းစားပြီးတော့ဒီသူတို့စကားပြောတဲ့အချိန်မှာတော့မှဒီပြေးတဲ့ထဲမှာဥမာဟိုဒီဖိလစ်ပင်းပြေးတဲ့တွေဘယ်လောက်ရှိလဲဘယ်သူကိုရစေခြင်းလဲဟိုကိုလံဘီယာပြေးတဲ့တွေဘယ်လောက်ရှိလဲအဲ့လိုမျိုးလေးတွေမေးတာပေါ့နော်ကျမတို့မြန်မာဆိုသူကမေးဖို့တတိကိုမရဘူးပေါ့ရှင်းမှန်းတော့မသိသေးတဲ့သဘောမျိုးဖြစ်ဖြစ်ကောင်းဖြစ်နိုင်တာပေါ့နော်ဒီစီဂျင်တင်ဆက်သူတွေအနေနဲ့ဆိုတော့အဲ့လိုမျိုးလေးတွေကတော့ကျမတို့ကနည်းနည်းအချိန်ကိုစောင့်အောင်မယ်ထင်ပါတယ်ရှင်
ပြိုင်ပွဲဝင်ကျင်တဲ့မြန်မာအမျိုးသမီးငယ်တွေအတွက်ရောမဆိုးယူဝေနဲ့ဗာများ message ပေးချင်ပါသလဲရှင်နောက်ထပ်ပြိုင်ပွဲတွေအတွက်လေ
အော်ဟုတ်ကဲ့ကျွန်တော်တို့ကဟိုနှစ်တိုင်းနှစ်တိုင်းပြိုင်ပွဲတွေကလောက်သွားမှာပါရှင်အရင်ကလိုပဲဒီမြူကြီးတွေမှာလည်းလောက်ပြီးတော့မော်ပြီးရခါကြတော့မှရန်ကုန်မှာတပွဲပြန်လောက်တာပေါ့ဆိုတော့ပြိုင်နေတဲ့ကလေးတွေအနေနဲ့မြူကြီးတွေကနေပူဇော်ပြုဝင်ကြနေရတယ်ရန်ကုန်တိုင်းတိုင်းဝင်ကြနေရတယ်ပေါ့ဟိုဒေသပြိုင်နေဆိုရင်တော့ဒေသလေးချင်းချင်းထားစီချင်းနဲ့ပြတဲ့တင်ဟိုကျမတဲ့တင်ကိုဖောက်ပြီးတော့နားဆောင်ကြည့်ကြပါလေရှင်
။နောက်ပြီးတော့ဒီနှစ်ကဟိုပိုင်ရှင်လဲပြောင်းသွားပါတယ်ရှင်။အရင်နှစ်တွေကတော့မဆွေးဝေတို့ဆက်လုပ်တော့ကတော့ Trump ပေါ့နော်။အခုတော့ Trump မဟုတ်တော့ဘူးဆိုတော့ပွဲအနေနဲ့ရောအခုပွဲအပေါ်မှာစိတ်ကျေနပ်မှုပေါ့နော်။အရင်တော့ကပွဲအစည်းအဝေးနဲ့အခုပွဲအစည်းအဝေးပေါ်မှာရောမဆွေးဝေဘာတွေများကွာခြားတယ်တွေ့ပါလဲ။
ဟိုအစည်းအဝေးကတော့တို့လေဟို last minute ကျမှပြောင်းပြောင်းသွားတာလေတွေ့ရတယ်ရှင်။ဟိုအရင်ကတော့လုံနေကြဟာတွေမလုံတော့ဘူးကနော်ပြီးတော့လုံမယ်လို့ပြောထားပြီးတဲ့ဟာတွေလည်းမလုံဖြစ်တာတွေလည်းရှိရဲ့ချင်းကျိုးလေးတော့နောက်ဟိုကျမတို့အမြင်တော့ဟိုလုံလုံရေးအချိန်ကြီးလက်ပါရင်လည်းပါလာတော့မသိဘူးကနော်တော်ပြေးအစီအစဉ်တွေပါလေတော့ပို့ပြီးတော့လုပ်ထားတာတွေ့ရပါတယ်ပြီးရင်ဟိုဗီဒီယို presentation တွေပါလေတော့အရင်ကတည်းကပို့ကောင်းလာတာတော့တွေ့ရတယ်ချင်းဟုတ်ဒါမဲ့ဟိုအရင်နှစ်ကလုပ်တာပို့ပြီးတော့အချိန်ကြီးတယ်ပို့ပြီးတော့မိမိကြကြတက်တက်ကြကြရှိတယ်အခုလုပ်တာကြတော့နည်းနည်းအချိန်ကြီးတာပြီးတော့ဟိုလူပြောင်းနေနည်းနည်းဟိုခေတ်ကြီးတက်တဲ့ပုံစံမျိုးလေးပေါ့အဲ့လိုမျိုးလေးတွေ့ရတယ်ရှင်
American ပြည်ထောင်စု Lovis Gus မြို့ကိုရောက်ရှိနေတဲ့မဲစစ်ကြော်လာမြန်မာရဲ့ National Director မဆိုးယူဝေကိုမတ်တင်ကြီးထိုက်ဆက်သွယ်မေးမြန်းခဲ့တာဖြစ်ပါတယ်ရှင
်။သောတာရှင်များရှင်မကြခင်ကုံဆုံးတော့မဲ2015ခုနှစ်ထဲမြန်မာနိုင်ငံရဲ့နိုင်ငံရေးစီးပွားရေးလူမှုရေးပြည်တွင်းငြိမ်းချမ်းရေးစတဲ့ခဏတွေမှာဘယ်ပိုင်းဟာတိုးတက်မှုရှိခဲ့ဆုံးလဲ။ဘယ်နေရာတွေတော့အဆုတ်ယုတ်ဆုံးလို့သောတာရှင်တွေယူဆကြပါသလဲ။လာမယ့်2016နှစ်သစ်မှာရောတိုးတက်မှုပဲဖြစ်ဖြစ်အဆုတ်ယုတ်မှုပဲဖြစ်ဖြစ်ဘယ်နေရာမျိုးတွေမှာတွေ့ရလိမ့်မယ်လို့မျှော်လင့်ထားကြပါသလဲ။2015ခုနှစ်ကိုပြန်ကြည့်ရင်လာမယ့်2016နှစ်သစ်ကူမှာမျှော်လင့်စရာတွေကိုအင်္ဂါနေ့ညဓာတ်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးလိုတဲ့သောတာရှင်တွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-239-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားလို့ရပါတယ်။ဓာတ်ရိုက်လေးလိုင်းဆွေးနွေးတဲ့အချိန်မှာ VOA ကတယ်လီဖုန်းနဲ့ခေါ်ယူဆက်သွယ်မှာဖြစ်ပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ဒါရိုက်လေးလိုက်အစီအစဉ်ကအကျိုးဆိုပါရရှင်
အင်္ဂါနေ့ရတိုင်းရိုင်းလေလိုင်းအစီအစဉ်မှာသောရရှင်တွေပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်ပါရယ်အခုတော့ခရစ်စမတ်နဲ့နှစ်သစ်ကူးကာလအတွက်သောရရှင်တွေကိုတည်တခြင်းတစ်ပုဒ်နဲ့ဖြောဖြေးပေးခြင်းပါရယ်နာသောရရှင်ကြပါရှင်ဆူရောခိုင်တူတီဆိုတဲ့ဆက်ဆက်ဆုံးမဲ့ sound ချင်းကိုနားဆင်ကြရတာပါကျမတို့အခုထုတ်လွှင့်ပေးနေတဲ့ VOA ညနေခင်းရေဒီယိုအစီအစဉ်ပြပြချင်းမှာပဲ VOA မြန်မာရုပ်မြင်သံကြားအစီအစဉ်ကိုညနေ9:00ကနေ 9:00 ခွဲထိတိုက်ရိုက်ထုတ်လွှင့်ပေးသွားမှာပါ Asia Set 7 Jodu ကနေဖမ်းယူကြည့်ရှုနိုင်ပါတယ်ရှင်အခုတော့သတင်းအကျဉ်းချုပ်ကိုကိုအောင်ကကြေညာပေးပါမယ်ရှင်
background လေးတဲ့အခြေစိုက်စခန်းအနီးမှာအမေရိကန်နဲ့အီရက်ပူးတဲ့ကင်းလက်နေတဲ့တပ်ဖွဲ့ဝင်တွေကိုဒီမော်တော်ဆိုင်ကယ်နဲ့အသေးခံဘုံးခွဲတိုက်ခိုက်တာကြောင့်တပ်ဖွဲ့ဝင်5ဦးသေဆုံးသွားပါတယ်19ဦးထက်မနည်းသေဆုံးပြီးတော့အများစုဟာအမေရိကန်တပ်ဖွဲ့ဝင်တွေဖြစ်တယ်လို့တော့တာလီဘန်ဘက်ကပြောဆိုထားပါတယ်ခင်ဗျာသူအနေနဲ့မကြခင်ပြန်လာမှာပါလို့ဒီကမ္ဘာဖလားဘောလုံးအဖွဲ့ချုပ်ဥက္ကဋ္ဌဒီဆက်ဘတ်လာကပြောဆိုလိုက်ပါတယ်ဒီဆက်ဘတ်လာနဲ့တစ်ချိန်ကသူ့ရဲ့တပည့်ရင်ဥရောပဘောလုံးအဖွဲ့ချုပ်အကြီးအကဲမီရှယ်ပလာတီနီတို့ကို FIFA စီကံထင်းသိမ်းရေးကော်မတီကဒီဘောလုံးအားကစားလောကကနေ၈နှစ်ထုတ်ပယ်လိုက်ပြီးတဲ့နောက်သူကအခုလိုပြောဆိုခဲ့တာဖြစ်ပါတယ်အီရန်အပါအဝင်နိုင်ငံလေးနိုင်ငံအပေါ်အမေရိကန်ရဲ့ခီးသွားလာခွင့်ကန့်သတ်မှုထုတ်ပြန်လိုက်တာနဲ့ပတ်သက်လို့အီရန်ကလက်မခံနိုင်ကြောင်းတုံ့ပြန်ပြောဆိုလိုက်ပါတယ်ဒါဟာကမ္ဘာအင်အားကြီး၆နိုင်ငံနဲ့ရရှိထားတဲ့အီရန်နျူကလ িয়ার ရေးသဘောတူညီမှုကိုအမေရိကန်ဘက်ကချိုးဖောက်လိုက်တာဖြစ်တယ်လို့လည်းဆိုပါတယ်ဒီကန့်သတ်ချက်ဥပဒေအားအီရန်နိုင်ငံရဲ့စီးပွားရေးခီးသွားလုပ်ငန်းသိပ္ပံနည်းပညာနဲ့ဒီယဉ်ကျေးမှုဖလှယ်ရေးစတာတွေအပေါ်သက်ရောက်မှုရှိတဲ့အပြင်နျူကလ িয়ার ရေးသဘောတူညီချက်ကိုချိုးဖောက်တာဖြစ်တယ်လို့အီရန်လက်ထောက်နိုင်ငံသားရေးဝန်ကြီးကပြောဆိုပါရတယ်။ရေရက်ပစ္စည်းဒီပဇွန်လုပ်ငန်းဝင်တွေမှာခြေကျွန်းတဲ့ဖွဲ့ခိုင်းစေမှုအတင်းအကျပ်အတ္တမစီခိုင်းမှုတွေကိုလစ်လျူရှုထားမှာမဟုတ်ဘူးလို့ထိုင်းအစိုးရကဒီကနေ့ပြောဆိုလိုက်ပါတယ်။ထိုင်းနိုင်ငံကပဇွန်လုပ်ငန်းဝင်တွေမှာဒီအတင်းအတ္တမခိုင်းစေမှုတွေရှိရဲ့လို့ AP သတင်းဌာနကဒီပြီးခဲ့တဲ့သတင်းပတ်အတွင်းမှာတော့သတင်းတပုတ်ထုတ်ပြန်ခဲ့ပါရခင်ဗျာ
သတင်းအကျဉ်းချုပ်ကိုကိုအောင်ကြေညာပေးခဲ့တာပါဒီညနေအစီအစဉ်ထုတ်လုပ်ရေးမူကမှစုမှုဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Peter Handley ဖြစ်ပါတယ် View American တန်ညနေဘက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိတိုက်ရိုက်ထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်သောရရှင်များနဲ့မြန်မာပြည်သူပြည်သားအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေ VOA ကိုအားပေးနှားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ကျွန်မရှားဖောင်ပါ
This program has come to you from the Voice of America, Washington.